ရခိုင်ပြည်နယ်အကြံပေးကော်မရှင်ဖွဲ့ဟာတစ်ဖက်တည်းကိုပဲအာရုံစိုက်လို့ဆောင်မှာမဟုတ်ပဲအတိုင်းဝိုင်းအားလုံးအတွက်ရည်ရွယ်ပြီးအကြံပြုသွားမှာဖြစ်တယ်လို့ဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူနေတဲ့ကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကပြောဆိုလိုက်ပါတယ်ဒါအပြင်ဒီအကြံပေးကော်မရှင်အနေနဲ့လူအခွင့်အရေးအခြေအနေတွေကိုစုံစမ်းစစ်ဆေးမှာမဟုတ်ပဲရခိုင်ပြည်နယ်ကဒီနှစ်ဖက်အတိုင်းဝိုင်းကြားမှာတင်းမာမှုတွေကိုရှင်းချနိုင်ဖို့အတွက်အကြံပြုချက်တွေကိုသာပေးသွားမှာဖြစ်တယ်လို့လည်းမစ္စတာကိုဖီအာနန်ကပြောပါတယ်။သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကကော်မရှင်အနေနဲ့ရခိုင်ပြည်နယ်ကလူအခွင့်အရေးအခြေအနေတွေကိုစုံစမ်းစစ်ဆေးမှာမဟုတ်ပဲရခိုင်ပြည်နယ်ကနှစ်ဖက်အတိုင်းဝိုင်းကြားမှာတင်းမာမှုတွေကိုလျှော့ချဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အထောက်အကူဖြစ်မဲ့အကြံတွေပေးသွားမှာဖြစ်တယ်လို့ဒီကနေ့ရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ
် We are not here to do a human rights investigation and write a human rights report
ကျွန်တော်တို့လူ့အခွင့်အရေးအခြေအနေတွေကိုစုံစမ်းဖို့နဲ့လူ့အခွင့်အရေးအစီရင်ခံစာရေးဖို့ဒီကိုရောက်နေတာမဟုတ်ပါဘူးဒီကော်မရှင်ရဲ့တာဝန်နဲ့ပတ်သက်လို့ကျွန်တော်ရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်။ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်ကအကြံပြုချက်တွေပေးဖို့ပဲဖြစ်ပါတယ်။ဒီအကြံပြုချက်တွေကရခိုင်ပြည်နယ်ကနှစ်ဖက်အတိုင်းဝိုင်းကြားတင်းမာမှုတွေကိုရှင်းချပေးဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးကိုအထောက်အကူပြုဖို့အတွက်ဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကော်မရှင်ရဲ့လှုပ်ဆောင်ချက်နဲ့အစီရင်ခံစာကိုစောင့်ကြည့်ပါလို့ပဲပြောချင်ပါတယ်။ကျွန်တော်တို့အနေနဲ့ဒီမှာရဲတွေလိုစုံစမ်းစစ်ဆေးသူလိုပုံစံမျိုးနဲ့ရောက်နေတာမဟုတ်ပါဘူး။အစိုးရရဲ့တောင်းဆိုချက်အရကျွန်တော်တို့ဒီကိုရောက်ရှိနေတာဖြစ်ပြီးတော့ကျွန်တော်တို့အနေနဲ့ဒီကော်မရှင်ကိုမြန်မာကော်မရှင်အဖြစ်သာရှုမြင်ပါတယ်။ကျွန်တော်တို့ကနိုင်ငံတကာရဲ့အမြင်တွေထက်သွင်းစဉ်းစားနိုင်ဖို့အတွက်ပါဝင်တာဖြစ်ပါတယ
်။ရခိုင်အကြံပေးကော်မရှင်အနေနဲ့လက်တွေ့မြေပြင်အခြေအနေတွေကိုလေ့လာရမှာတစ်ဖက်သေးကိုအာရုံစိုက်တာမျိုးမဟုတ်ဘဲအတိုင်းဝိုင်းအားလုံးအတွက်အထောက်အကူဖြစ်မဲ့အကြံပြုချက်တွေပေးနိုင်ဖို့စူးစမ်းသွားမယ်လို့ကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကပြောဆိုလိုက်ပြီးသူ့အနေနဲ့အချိန်လဲမဆွဲဘဲအလောလဲမကြည့်ဘဲအစီရင်ခံစာတင်နိုင်အောင်ကြိုးပမ်းသွားမယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ဟာရခိုင်ပြည်နယ်ကိုနှစ်ရက်သာတွားရောက်လေ့လာခဲ့ပြီးဖွံ့ဖြိုးတိုးတက်ရေးလွတ်လပ်စွာသွားလာခွင့်ပညာရေးကျန်းမာရေးအလုပ်ကိုင်ခွင့်လန်းဆိုင်ရာလိုအပ်ချက်တွေအပါအဝင်ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာတွေကိုနားလည်နိုင်ဖို့အတွက်တမိုင်းကျောင်းဆိုင်ရာကိစ္စတွေကိုခီးစဉ်အတွင်းမှာအဓိကထားဆွေးနွေးခဲ့တာလည်းဖြစ်ပါတယ်။ရခိုင်အကြံပေးကော်မရှင်အနေနဲ့နေဆက်ဖြတ်ကျော်သွားလာမှုကိစ္စတွေနဲ့ပတ်သက်လို့လည်းအင်းဒီချင်းတိုင်းပြည်တွေနဲ့ပူးပေါင်းပြီးငြိမ်းချမ်းစွာဖြေရှင်းနိုင်အောင်ကြိုးပမ်းသွားမှာဖြစ်တယ်လို့ကိုဖီအာနန်ကဆိုပါတယ်
။ And we will also not only look atWhat can be done locally, we would also try and reach out and talk to some of the neighbors of...
ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံတွင်းမှာတင်မကပဲနဲ့အင်းဒီချင်းတွေနဲ့လည်းနေဆက်အခြေအနေတွေနေဆက်ဖြတ်ကျော်သွားလာမှုတွေနဲ့ပတ်သက်လို့ဘယ်လိုပူကောင်းအောင်ကင်တွင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ပူပေါင်းဆောင်ရွက်နိုင်အောင်လုပ်ဆောင်သွားမှာဖြစ်ပါတယ်ကျွန်တော်တို့အကောင်းဆုံးလုပ်သွားမှာဖြစ်ပြီးတော့ကျွန်တော်တို့အနေနဲ့အကြံပေးချက်တွေနဲ့စီရင်ခံစာထုတ်ပြန်တဲ့အခါမှာအတိုင်းဝိုင်းအားလုံးကိုအကူအညီပေးဖို့ဖြစ်ပါတယ်တစ်ဖက်သေးကိုပဲအာယုံစုဆက်ယုံနဲ့ပြဿနာတွေပြေလည်သွားမှာမဟုတ်ဘဲနဲ့အားလုံးအတွက်အထောက်အကူဖြစ်အောင်အကြံပြုသွားမှာဖြစ်ပါတယ
်ကော်မရှင်ရဲ့အကြံပြုချက်တွေဟာလက်ရှိရခိုင်ပြည်နယ်ကနှစ်ဖက်အတိုင်းဝိုင်းကြားသဘောထားကွဲလွဲနေတဲ့ရိုဟင်ဂျာဘင်္ဂါလီဆိုတဲ့ဝေါ်ဟာရာတွေနဲ့ပတ်သက်တဲ့ပြဿနာတွေကိုလည်းရော့ပါသွားစေမယ်လို့မျှော်လင့်ကြောင်းကိုဖီအာနန်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုသွားပါတယ်။ရခိုင်အကြံပေးကော်မရှင်ရဲ့အခုတစ်ခေါက်ရခိုင်ခီးစဉ်အတွင်းမှာဖိနှိပ်ချုပ်ချယ်တဲ့ဖြစ်ရပ်တွေမတွေ့ခဲ့ရဘူးလို့ကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကပြောပါတယ်။ကော်မရှင်ဖွဲ့ဝင်ဦးအေးလွင်ကတော့တကယ့်မြေပြင်အခြေအနေမှာဖိနှိပ်မှုတွေရှိမရှိသိနိုင်ဖို့အတွက်အချိန်ယူလေ့လာဖို့လိုတယ်လို့ပြောပါတယ်။
It was a two-day visit.
ကျွန်တော်တို့အနေနဲ့လက်တွေ့မြေပြင်အခြေအနေမှာဖိနှိပ်ချုပ်ချယ်မှုတွေရှိမရှိဆိုတာကိုအချိန်ယူစောင့်ကြည့်လေ့လာဖို့လိုတယ်လို့ကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကပြောသွားတာပါ။ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ဟာရခိုင်ပြည်နယ်ကိုတွားရောက်ပြီးဒီကနေ့မှနိုင်ငံတော်သမ္မတဦးထင်ကျော်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ကုလအသွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်ကိုမကြသေးခင်ကာလကဖွဲ့စည်းခဲ့တာဖြစ်ပြီးကော်မရှင်မှာနိုင်ငံတကာကပုံကိုယ်တွေပါဝင်မှုနဲ့ပတ်သက်လို့လည်းကန့်ကွက်ခံရတာမျိုးတွေရှိနေတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုံကိုယ်တွင်ဆန်းစုကြည်ကတော့တိုင်းပြည်ရဲ့အချုပ်အခြာအာဏာကိုထိခိုက်ခံမှာမဟုတ်ဘူးလို့တော့ပြောဆိုထားပါတယ်။ရခိုင်အကြံပေးကော်မရှင်အနေနဲ့မြေပြင်အခြေအနေတွေကိုကွင်းဆင်းလေ့လာပြီး12လအတွင်းအစည်းအဝေးစာထုတ်ပြန်သွားမှာဖြစ်ပါတယ်ရှင်။